ဒါကပြီးခဲ့တဲ့16ရက်နေ့ကရခိုင်ပြည်နယ်မြအုံမြို့နယ်ထဲမှာဒေသခံပေါင်း2000လောက်ကရခိုင်ပြည်နယ်လွတ်မြောက်ရေးဆိုတဲ့ကြေကြော်တန်နေတဲ့သူဆန္ဒပြနေကြတဲ့အတန်တွေပါ။အဲဒီနေ့ကပဲအာဏာပိုင်ဖွဲ့တွေနဲ့ရုံးရင်းစံကပ်ဖြစ်ပွားခဲ့ပြီးတော့ရဲသား9ဦးသေဆုံးခဲ့တယ်လို့စနေရောက်တရားရရှိခဲ့ပါတယ
်။ခြေသူဆေးရုံချေကိုရောက်တာနဲ့အဖက်လေးပြီးတော့ချိုးကွေဝင်လိုက်တယ်။အဲဒီရှိမှာပဲရဲက3လေးစီးကိုတွေ့ရတယ်ယူနီဖောင်းပြည့်တဲ့ဝတ်စံထားလိုက်စနက်တဲ့ကိုစီနဲ့ပေါ့နော်။အဲ့ဒီနေ့ကပဲဒီဆေးရုံပေါ်မှာကလူနာ12ယောက်ရှိတယ်။အဲတည်တဲ့လူကအဲ့ဒီမှတ်တမ်းအရ9ယောက်ရှိတယ်။ဟိုအမ်ဘူလန်ကား2စီးကဆေးရုံရှိမှထိုးထားတယ်။ဆေးရုံရှိမှထိုးထားတယ်ဆိုတော့အရေးပေါ်လူနာတွေကိုပေါ့နော်။အဲ့ဒီကားပေါ်တင်ကြတယ်
။မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကူစရဲဦးထွန်းတာစင်ကအဲ့ဒီနေ့ကညတန်းကောင်ရဲ့အခြေအနေကိုပြောပြတာပါ။အဲမြောက်ဦးမြို့တွေကနန်းတော်ရကုန်းမှာပြေလုကြမဲ့223နှစ်မြောက်ရခိုင်နိုင်ငံတော်ကြာဆုံးခြင်းဝန်နဲ့အမှတ်တရခန္ဓာကိုအာဏာပိုင်တွေကခွင့်မပြုတော့တဲ့အတွက်ဒေသခံတွေဆန္ဒပြရာကနေရုံးရင်းစံကပ်ဖြစ်ခဲ့ကြပါတယ်။မြောက်ဦးခရိုင်အုပ်ချုပ်ရေးဝန်ထမ်းဒီဆန္ဒပြလူထုကဝင်ရောက်ခဲ့ပြီးတော့ပစ္စည်းတွေဖျက်ဆီးတာတွေလုံခြုံရေးတပ်ဖွဲ့ဝင်တွေကိုကဲတွေလောက်လေးတွေနဲ့ပစ်ခတ်တာတွေကြောင်းတတိပေးတာတွေအစဉ်အဆက်လုပ်ခဲ့ပြီးတော့အဆုံးမှာပစ်ခတ်ခဲ့ရတယ်လို့ဒေသအာဏာပိုင်တွေကတော့ပြောဆိုထားပါတယ်။223နှစ်မြောက်ရခိုင်နိုင်ငံတော်ကြာဆုံးခြင်းဝန်နဲ့အမှတ်ရအခမ်းအနားကိုအာဏာပိုင်တွေကဘယ်လိုတားမြစ်ခဲ့တာပါလဲ။ဒေသခံတွေနဲ့အာဏာပိုင်တွေကဘယ်လိုထိတ်တဲတွေးကြတာပါလဲ။အဲဒီကြောင်းတွေကိုဥထွန်းတာစင်ကဆက်ပြီးတော့ပြောပြထားပါတယ
်။ဖြစ်စဉ်လေးကတော့ဒီလိုပါ။အဲဒီရခိုင်အချုပ်ချာအာဏာကြာဆုံးတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီပြာသူလကွေနှစ်ရောက်တိုင်းနှစ်တိုင်းပေါ့နော်။အဲအောက်မွေပွေအခမ်းအနားအဖြစ်နေပြီးတော့လုတ်လာခဲ့တာတနည်းနည်းရှိပြီပေါ့နော်ဒီနေ့ကြတော့လဲအဲ့ဒီအခမ်းအနားကိုလုတ်မလို့ပွဲကျင်းပရဲ့ကောမဒီတွေကဗနိုင်းတွေလုတ်ကြတယ်ဟိုလိုအပ်တဲ့ပစ္စည်းတွေစုကြတယ်အဲအဲ့လိုအခြေအနေမျိုးမှာရှိနေကြပါတယ်16ရက်နေ့မနေ့မှာဒီပွဲကိုပေါ့နော်ဒီညီစုစီဥပဒေနဲ့တင်မှပဲဒီပွဲကအလုပ်ဖြစ်မယ်အဲ့လိုမျိုးသတင်းရတယ်စွတ်တော်ကလည်းတစ်ဆင့်သတင်းရတာနော်ကက်ဘိနက်ထိုင်နေရတယ်ညီစုစီဥပဒေနဲ့မှပဲခွင့်ပြုတော့မယ်ဆိုတဲ့သတင်းကိုစွတ်တော်ဒုဥက္ကဋ္ဌစီကလည်းသတင်းရတယ်အဲ့ဒီသတင်းရခြင်းပဲကျင်းပရဲ့ကော်မတီတွေကိုဘယ်လိုမျိုးရှိနေတယ်လုံလောက်ဖြစ်ပါမလားဆိုတဲ့အဲ့ဒီ message လေးကိုပေးတယ်ဒါပေမဲ့အဲ့ဒီနေ့မှာ16ရက်နေ့မှာလုတ်ကြမယ်လို့တတိုင်းမလုတ်ကြမလို့တတိုင်းနဲ့လုံမလို့လွန်ဆင်းနေရတယ်ပေါ့နော်နေ့လေပိုင်းကမှမြောက်ဦးကိုရောက်ပြီးတော့တယ်မြောက်ဦးကိုရောက်ပြီးတော့တော့ဖုံးကြီးကြောင့်မှာပေါ့နော်ပွေးကျင်းပရဲ့ကော်မတီတွေရဲ့ပြီးတော့ဖုံးကြီးတွေရဲ့ဦးရဲ့ဆင်းနေတိုင်ပင်ရတယ်ဒီလိုဆိုရင်ထိခိုက်နိုင်မှာပေါ့မယ်ပေါ့နော်ပွေးကျင်းပရဲ့ကော်မတီတွေလည်းအဖမ်းစီခံရမယ်ဟောပြောတဲ့သူတွေလည်းအဖမ်းစီခံရမယ်အဲနှုတ်နှစ်ဖက်နဲ့ကနင်းနာတော့တဲ့အလုပ်ကိုတော့မလုပ်သင့်တော့ဘူးအခုပွဲကိုဖြည့်ရအောင်အဲ့လိုမျိုးဆင်းနေကြတော့အကုန်လုံးသဘောတူကြပါတယ်သဘောတူကြတော့ဖုန်းကြီးတွေကနေပြီးတော့ဒေါက်တာအေးမောင်ကိုလှမ်းပြီးတော့ဖုန်းဆက်တယ်ဒေါက်တာအေးမောင်လည်းသဘောတူပါတယ်ဒီတိုင်းရော့လိုက်လို့ရှိရင်တော့ပြဿနာတွေဖြစ်နိုင်တယ်ဒါကြောင့်ဆရာတော်များကနေပြီးတော့ဩဝါဒလည်းပါလဲပေးပါအောင်လို့ဒီနိုင်အောင်ဘုံမှာရောက်နေတဲ့အခုရောက်နေတဲ့လူတွေကိုလို့မျိုးကလူတွေနဲ့စေတော်ဝိုင်းတွေရောက်နေရတယ်။သင်္ကတော်နှစ်ပါးကဩဝါဒပေးတယ်။ကျွန်တော်ကလည်းပြည်သူလူတွေနဲ့တိုက်ရိုက်ဆန္ဒရှိပါတယ်။ဒါပေမဲ့ဒီပွဲကိုကျင်းပလိုက်လို့ရှိရင်တော့ဟောပြောတဲ့သူတွေလည်းနင့်နာတော်လိမ့်မယ်။ပွဲကျင်းပရဲ့ကော်မတီတွေကလည်းနင့်နာတော်လိမ့်မယ်။ဆန္ဒနဲ့ဘဝဟာတစ်ထက်တည်းမကျနိုင်ပါဘူး။ဒါကြောင့်ဒီပွဲကိုတော့ကျင်းပလို့ဖြစ်တော့မှာမဟုတ်ဘူးလို့ဦးလဲအဲ့လိုပြောခဲ့တယ်။အဲ့လိုပြောပြီးမှအဲဒီသင်္ကတော်တွေလည်းကိုကြောင်းတက်ကိုပြန်တော့ရတယ်ပေါ့။ဦးကအဲ့မှာမိနစ်20လောက်နေခဲ့တယ်။အဲ့မိနစ်20လောက်မှာဘာမှတော့မဖြစ်ဘူး။လူတွေလည်းကိုယ့်ဟာကိုယ်အသာသာအတကတကရှင်းတော့ရတယ်။အဲဒီလောက်ဆိုရင်တော့တော်လောက်ပါပြီအေးလောက်ပါပြီဆိုပြီးတော့ဦးလဲဒီဥရောကိုပြန်လာခဲ့တယ်ပေါ့နော်။ဒီမိုင်လောက်ကြီးကိုရောက်တဲ့အချိန်မှာမြောက်ဦးနိုင်ရကုန်းကတယောက်ကနေဖုံးဆက်တယ်ဆရာကျွန်တော်တို့နေရတက်လာတယ်လို့ကျွန်တော်တို့နိုင်ရကုန်းပေါ်ရောက်နေကြပြီဒီနေ့ပွဲမဖြစ်တော့ဘူးလားပွဲတော့မဖြစ်တော့ဘူးလို့ဒီလိုမျိုးဥဒေနဲ့ညီတူစီဦးနေနဲ့ဆိုတော့ပွဲမဖြစ်တော့ဘူးအဲ့လိုမျိုးပြောလိုက်တယ်ဒီလိုနဲ့ပဲတနာရီလောက်ကြာရွာဦးရောက်တော့လို့ရှိရင်ပေါ့နော်အဲ့ဒီမှာနိုင်ရကုန်းပေါ်မှာလူတွေတက်ရောက်နေရတယ်ဆိုတော့ဖုံးဆက်တော့ နားရကောင်းမှလူသက်ရောက်နေရတယ်ဆိုရောက်ရင်ရောက်ပါစေအော်စီမီတွေပါတယ်ထွန်ပြီးတော့ကိုဟာကိုပြန်ကြမှာပဲအဲ့လိုပဲထင်တာပေါ့နော်ဒလုံးနဲ့ချင်းနာကြီးအကြာလောက်မှာပေါ့အဲနန်းတော်ကောင်းပေါ်မှာဆန္ဒတွေထုတ်ပေါ်ကြတယ်အဲ့လိုကြားတယ်လူ2000ကဒီခရိုင်ယုံရှိတဲ့ထမြစ်ငွန်ဖက်ကိုရှိတက်သွားရတယ်အဲ့လိုလိုတင်းရတယ်အဲ့ဒီဖက်ကိုလှမ်းပြီးတော့ဖုံးဆက်ကြည့်တယ်ဖုံးဆက်ဆိုတာဟဲ့ကောင်အောင်သိ FM မှာဆန္ဒပြတဲ့လူရောက်နေကြလားဟုတ်ကဲ့ဆရာရောက်နေပါတယ်တဲ့ရောက်နေတယ်ဆိုတော့လူရဘယ်လောက်ရှိမလဲမင်းဘယ်လောက်ခန့်မှန်းလဲဆိုလူရ2000လောက်တော့ရှိမယ်တင်တယ်ဆရာဘာတွေဘာတွေပါလဲလို့သူအလှမ်းတွေဘာတွေတော့ပါတယ်တဲ့အဲ့တော့ဆင်အခုဘလို့အချိန်နေရှိလဲခရိုင်ယုံဖက်ကိုရှိတက်နေရပါတယ်ဆိုဒီလိုတလင်းနဲ့ပဲကနတ်တန်နဲ့ကြားနေရပါတယ်ဆရာဟိုလမ်းပေါ်မှာတယောက်ညောက်လဲနေပါတယ်အဲ့လိုလုပ်ဖြစ်ကြတယ်ပေါ့နော်ကျွန်တော်တနည်းချင်း3ယောက်ကိုခေါ်ပြီးတော့ဆက်လာတယ်ခြေသူဆေးုံချေကိုရောက်တာနဲ့အဲ့ဘက်လေးပြီးတော့ချိုးကွေဝင်လိုက်တယ်အဲ့ဒီရှိမှာပဲရဲက3 4စီးကိုတွေ့ရတယ်ယူနီဖောင်းပြည့်တယ်ဝက်စံထားတယ်ကနတ်တဲကိုစီနဲ့ပေါ့နော်ဆိုတော့အဲ့ဒီနေ့ကပဲဒီဆေးုံပေါ်မှာကလူနာ12ယောက်ရှိတယ်အဲတည်တဲ့လူကအဲ့ဒီမှတ်တမ်းအရ9ယောက်ရှိတယ်တည်တဲ့လူတွေကတော့ရင်ဝင်းုံမှာအဲတွင်းပြီးတော့တော့ခတ်ထားတယ်အရေးပေါ်လူနာတွေပေါ့နော်အဲ့ဒီကားပေါ်တင်ကြတယ်မနာရီ15လောက်မှာစစ်တေဖက်ကိုထွက်သွားရတယ်ဒီဒီုံဖြစ်တာကတော့ဒီကြည့်သူတွေကလုတ်ချင်ရတယ်ပေါ့နော်အဲ့ဒီဒီဒေါက်တာအေးမောင်တို့ဟောပြောမှာကိုနားစင်လို့ကြတယ်ညာဦးနေသူနေသားတွေကအဲ့လိုဆိုတော့ပွေးကိုဖြစ်မှာကိုလည်းမသိဘူးပွေးမကျင်းပါရတော့ဘူးဆိုတာကိုလည်းမသိဘူးကျင်းပါရမလားဆိုတာလည်းမသိဘူးဒါကြောင့်မို့နေဖက်တွေကနေအဲလူတွေကဒေါက်တာအေးမောင်ရဲ့ဟောပြောချက်ကိုနားထောင်လို့အဲ့ဒီနိုင်ရကုန်မို့တစုတကယ်တည်းရောက်လာခဲ့ကြဥရောဥရတဲ့ပဲတဲ့အချိန်မှာသူတို့ပြောက်တယ်နောက်ကျမှရောက်လာရတယ်အစုလိုက်ပွေးလိုက်ဆိုတော့သူတို့တွေကအဲ့လိုလူအုပ်ကြီးကစူပါမင်းပြီးတော့ emotion နဲ့များတော့ပြီးတော့ဘလို့ဖြစ်လဲဆိုတော့ဆန္ဒထုတ်ဖို့ရမယ်အဲ့လိုဖြစ်ကြတာအဲ့လိုဖြစ်ကြတော့သူတို့မှရေရွှေမရှိဘူးခေါင်းဆောင်လည်းမရှိဘူးလို့ထင်တယ်။ဘာဖြစ်လို့ဆိုတော့ဒီအမင်းပြန်တဲ့ဟာဘေကထွက်လာတယ်။ဒရန်ယုံကထွက်လာသလား။ညွန့်နေအုပ်ချုပ်ရေးမှုကလည်းထွက်လာသလား။ဆိုတာလေသူတို့အဲ့လောက်ထိကိုနှိမ့်နှိမ့်ကကမသိဘူး။သူတို့ကဘာမှမသိညာမှမသိပဲနဲ့လူစုမိလာနဲ့ emotion တွေများပြီးတော့ဆန္ဒထုတ်ဖို့ရနေပဲတန်ခရန်ယုံချီတက်ကြမယ်။အဲ့လိုဖြစ်ရှင်ဖြစ်လာမှာပေါ့။အဲ့လိုဖြစ်ပြီးတော့သူတို့ရှိတော့ရတယ်။ရှိတဲ့သွားရတဲ့အချိန်မှာတရင်တစ်ခုရတာကတော့ဒီနောက်မှရတာပေါ့နော်။အဲ့ဒီခရိုင်ယုံချစ်စီကိုရောက်တော့တဲ့အချိန်မှာလူ3လဲ5ယောက်ကိုခရိုင်ဖက်ကနေပြီးတော့ရေးတွေကဆွေးစည်းကြတယ်ဘလို့အဲ့လိုသတင်းရတယ်တဲ့။အဲ့လိုသတင်းရတော့အဲ့ဒီဒီဆန္ဒပြလူဟာလမ်းမှာတွေ့တဲ့ဂဲတွေပါတွေ့ကောက်ပြီးတော့နော်ခရိုင်ယုံကိုဂဲနဲ့ပေါက်ကြတာပေါ့နော်။ခရိုင်ဒီအစိုးရအဖွဲ့ရဲ့ယုံကားတွေကိုလည်းဂဲနဲ့ထုတယ်ပေါက်တယ်အဲ့လိုမျိုးပဲဖြစ်ကြတယ်အဲ့လိုပြောတယ
်ဒါကပြည်내လူတော်ကူစလဲဦးထွန်းသားစင်ကသူကြုံတွေ့ခဲ့ရတာကိုပြောပြတာပါလူလူကိုဖြုတ်ခွင်းခဲ့တာနဲ့ပတ်သက်လို့အထူးကိအနေဆုံးလုပ်တဲ့လို့လည်းထောက်ပြခဲ့ပါတယ်။အခုလို့အထူးကိုဖြစ်ခဲ့တာနဲ့ပတ်သက်လို့ရခိုင်ပြည်နယ်လွှတ်တော်အနေနဲ့တော့စုံစမ်းစစ်ဆေးမှုတွေပြုလုပ်သွားမယ်လို့ရခိုင်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဦးမြတ်ကပြောဆိုခဲ့ပါတယ်
။မြို့ဖြစ်စဉ်နဲ့ပတ်သက်လို့လည်းဟာပြည်နယ်လွှတ်တော်ကစတဲ့ဥထွန်းတာစတဲ့ဥကြောင်းဝင်ကိုလူပူပေါင်းပြီးတော့မှလစ်လာစုံစမ်းပြီးတော့မှအစုံစမ်းတွေ့ရှိချက်ကိုအများဆုံးလွှတ်တော်တို့အစီအစဉ်အစားတင်ပြပါသည်မှာအကြောင်းကြားထားပါတယ်။အချောင်းကြားကပြန်လာရရှိတဲ့နောက်ပိုင်းမှာသော့တော်ကလည်းဒီလိုစုံစမ်းစစ်ဆေးဖို့လိုရရင်ပေါ့လေစုံစမ်းစစ်ဆေးဖို့ဖွဲ့စည်းတော်ဖို့ဆိုရင်မှဒါအစီအစဉ်ရှင်းမှားထားပါတယ်။တော့မြောက်ဦးဖြစ်တဲ့ပတ်သက်တော့ဟိုတက်တဲ့တဲ့တဲ့ဘုံဒါဆိုလို့ရှိရင်တော့ဖြိုခွင်းခက်တဲ့ကိစ္စတွေကဘလို့ဖြိုခွင်းတာလဲနင်းညာတကြဖြိုခွင်းတာလားမဟုတ်လားတစ်ဖက်ကနေပြီးအကျန့်ဖက်လာလို့များဖြိုခွင်းတာလားဆိုတာတွေကလည်းအဲအခုနောက်တော့ပေါ့ဒီသော့တော်ကိုယ်စီမြောက်ကိုလစ်လာစုံစမ်းခိုင်းထားတယ်။တစ်ဖက်ကကြတော့လေဟုတ်ကဲ့လောက်ထုံးတော့နေအစီအစဉ်ရှက်ပြီးမှလောက်တာပါနောက်ဒီဒေတာခံနေပိုင်းကကြာတော့လဲအဲ့တော့မဟုတ်ဘူးတတိပေးတာကတော့ဟာလာဒီရေးပိုင်းနဲ့ဒီလူစုခွဲတာကတော့ဘောထောင်ဖောက်တာကတော့လူစုခွဲတာတော့မရှိခဲ့ဘူးဆိုပြီးတော့ပြောတာရှိပါလား
အစိုးရရဲ့ထုတ်ပြန်ချက်တွေမှာတော့ KI မူပါဝင်လုံခြုံရေးတပ်ဖွဲ့ဝင်20လောက်တန်းရခဲ့တယ်လို့ပြောဆိုထားပါတယ်။အဲနိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်အနေနဲ့လည်းဒီဖြစ်စဉ်မှာတည်ဆုံခဲ့တဲ့သူအားလုံးအတွက်ဝန်ထမ်းကြောင့်ပြောဆိုခဲ့သလိုဖြစ်ရအမှန်ကိုဖော်ထုတ်ပြီးတော့ဥပဒေချိုးဖောက်သူတွေကိုအရေးယူမယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လည်းအခုလိုဖြစ်စဉ်မှာအနည်းဆုံးလူ9ယောက်တေဆုံးခဲ့တဲ့အပြင်ဒဏ်ရာသူတွေလည်းရှိခဲ့တဲ့အတွက်နိုင်ငံရေးလှုပ်ရှားသူတွေအကြမ်းမှာဝေဖန်မှုတွေရှိနေပါတယ်
။နံပါတ်1ကတော့ကျွန်တော်အမြင်ပါနော်။ဒါနှစ်ဖက်ဟိုနားလည်မှုလွဲတယ်လို့ကျွန်တော်ထင်ပါတယ်။အဲကြောင့်လဲဆိုတော့တချို့ကိစ္စတွေမှာကျွန်တော်တို့အရင်တုန်းကတော့ဒီလိုအစိုးရအနေနဲ့သူတို့ကမချိုက်သေးနဲ့လေတချို့ကိစ္စတွေမှာကျွန်တော်တို့ဥပမာဖြင့်ကြောင်းသားကိစ္စပေါ့နော်။မလေးရီစာချီတက်လာတဲ့ကျွန်တော်တို့ចောင်းသားလှုပ်ရှားမှုကြီးကိုဒီရင်းနှီးဟောင်းဥောင်းမင်းနဲ့ကျွန်တော်တို့သူတို့နဲ့အချင်းချင်းတွေ့ဆုံပြီးတော့ကျွန်တော်တို့တားဆီးပြီးပါတယ်။ဒါပေမဲ့လည်းကန်ဆိုးကျင်တော့ကျွန်တော်တို့ဒီလက်ပဒေါင်းအရောက်မှာဒါကျွန်တော်တို့ပြဿနာတက်ခဲ့ရတာပေါ့နော်။အချင်းကပ်ပုံမတူညီရဲ့အခါမှာဒါကြီးဖြစ်ပါတယ်။ဒါပေမဲ့ခုနပြောတယ်လို့ပဲဒီဘက်မှာထင်စရာရှိတာကတော့ဒီဘင်္ဂလီကိစ္စမှာတော့ဆိုးရဲတုံ့ပြန်မှုကအရင်နှေးပြီးတော့ဘာကြောင့်ရခိုင်ဒီကျွန်တော်တို့သူတို့လုပ်တဲ့သူတို့သမိုင်းကြောင်းကိုသူတို့ပြောတဲ့ပွဲကိုဘာကြောင့်အလောက်တုံ့ပြန်တာများလဲနောက်တစ်ခါဒီအထီးကျုံတစ်ခုမှလူ9ယောက်လောက်တည်ရဲဆိုတော့နည်းနည်းများတာပေါ့နော်ရဲမှာတော့ကျွန်တော်တို့ရဲလက်ဆွဲဆိုတာတောင်းရှိပါတယ်ဟာလာစီတုံးစီတားတယ်ဟာလာကြိုပြီးတော့အကြောင်းကြားတယ်ဥပမာဖြင့်ဒီလူအုပ်ကြီးကိုတောင်းနေတင်ရဲလူအုပ်ကြီးကိုဘာကြောင့်ဒီထွေဟုတ်ရုံးရှိကိုအရောက်ခံတာလဲဆိုတော့လေဒါမိကုန်းတစ်ခုဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်တို့စဉ်းစားချက်ကတော့ဒီညာကရဲလော်ဆဲရှိတဲ့အတွက်စီတုံးစီတားပြီးတော့ဒီလူအုပ်ကြီးကိုဒီညာကိုရောက်မလာအောင်ထိန်းလို့ရတာရှိပါတယ်ဒါပေမဲ့လည်းလို့ဒေါသထွက်နေတဲ့လူအုပ်ကြီးဆိုတော့ mob room မှာတော့ထိန်းရအတန်ခက်ပါတယ်စိတ်ဆိုးနေတဲ့လူအုပ်ကြီးကိုထိန်းဖို့ဆိုတော့ကျွန်တော်ထင်ပါတယ်ဒါဟိုအစိုးရဘက်ကလည်းသူအကောင်းဆုံးသူထိန်းတယ်လို့တော့ကျွန်တော်အဲ့လိုပဲယူဆပါတယ်ဒါပေမဲ့တကယ်တကယ်ဖြစ်သင့်ဖြစ်ထိုက်တာကတော့ကြိုပြီးတော့ဒါကို prevention လို့ခေါ်တာပေါ့နော်ရဲ handbook မှာပါတယ်သူတို့လူလမ်းလျှောက်တဲ့လူကြီးဒီဘက်ကိုရှံမကြလောက်အောင်ဆိုပြီးတော့ဥမာချင်းအရေးပါတဲ့အဆောက်အဦတွေကိုကြိုတင်ကာကွယ်ရမယ်ဆိုတော့ကျွန်တော်ထင်တယ်သူတို့ကျွန်တော်တို့ထရေးုပ်တွေကိုစာတင်ပြတဲ့အတွက်ကျွန်တော်အဲ့ဒီဟာကိုကျွန်တော်နားလည်ပါတယ်အဲ့တော့ဒီအထီးကျုံနိုင်နေမှုအတွက်အထီးကျုံနိုင်နေတဲ့ရဲတွေနဲ့ထားပြီးတော့ထိန်းနိုင်ရင်တော့ဒီလောက်ကနန်းများမယ်လို့တော့ကျွန်တော်မထင်ဘူးကွ
နိုင်ငံရေးလှိုင်းလာဆောင်ကြည့်သူတို့လည်းဖြစ်ငញ្ញိုင်းအကျိုးဆောင်ဟောင်းတို့လည်းဖြစ်တဲ့ဥညုံအမြင့်ကပြောပြခဲ့တာပါ။အဲတိုင်းသားတွေနဲ့အတူရှင်တွဲနေထိုင်နေတဲ့ငញ្ញိုင်းလုပ်ငန်းစဉ်တွေဆောင်ရွက်နေတဲ့အချိန်မှာအခုလိုတိုင်းသားဒေသတွေမှာဟောပြောခွင့်ပိတ်ပင်တာတွေကလည်းအဟန့်အတားတစ်ခုတော့ဖြစ်စေနိုင်တယ်လို့ဆိုခဲ့ပါဗျ။အဖက်နဲ့တစ်ဖက်ကြားမှာညှိနှိုင်းမှုအားနည်းခဲ့တယ်လို့လည်းထောက်ပြခဲ့ပါဗျ။အဲအခုလိုထီကေုံးပေါ်မှာအကြမ်းဖက်မှုနဲ့ပတ်သက်လို့လူခွင့်ရေလှုပ်ရှားသူတွေကြားမှာလည်းဝေဖန်မှုတွေပြင်းထန်နေသလို
အန်တီတို့အမြင်ပြောရမယ်ဆိုရင်တော့ပေါ့နော်ဒါလုံးဝမဖြစ်သင့်ဘူး။ဖြစ်စဉ်အပေါ်ကိုပြန်ကြည့်မယ်ဆိုလို့ရှိရင်လည်းဘာလဲဆိုတော့ဒီလူတွေဆန္ဒဖော်ထုတ်မှုတွေဖြစ်တာတော့မှန်တယ်။ဒါပေမဲ့သူတို့ရဲ့စိတ်ခံစားမှုတွေလည်းပေါ့နော်ဒါတွေကိုလုပ်ကြတာပဲဖြစ်တယ်လို့အန်ဒီတုံ့တက်တယ်။ဒီကလေးတွေအခုသေတဲ့လူတွေကိုအန်ဒီတို့ကြီးလိုက်တဲ့အခါအသက်37ဆိုတာအကြီးဆုံးပဲ။အဲ့တော့သူတို့ဒီနိုင်ငံရေးကိုလည်းနားလေတယ်လူငယ်လေးတွေမဟုတ်ဘူးเนาะသူတို့ရဲ့စိတ်ရခံစားမှုတွေနဲ့ဒီလိုဖြစ်တော်တယ်လို့အန်ဒီတို့မြင်တယ်အဲ့တော့အစိုးရဘက်ကဒီလိုကင်တွေတာဟာဘယ်လိုမှမဖြစ်သင့်ဘူးဆိုတာတော့အန်ဒီကိုပြောချင်တယ်ဘာလဲဆိုတော့ရှိရင်အခုအချိန်မှာမျက်ရည်ရိုးဘုံတွေရှိတယ်တခြားသောအနုငယ်တွေနဲ့လုံလုံအများကြီးရတယ်เนาะအဲ့ဒါကိုသူတို့အနေနဲ့တနေ့ဖောက်မှုတွေနဲ့အခုဆိုလို့ရှိရင်6ယောက်နော်ညဦးမှာ9ယောက်စစ်တွေမှာစစ်ရုံတက်နေတဲ့တယောက်6ယောက်ပြည်တယ်ဘလို့မှမဖြစ်နိုင်ဘူးအကုန်လုံးကပေါ့နော်အန်ဒီတို့ရခိုင်တပြည်နေလုံးအပြင်တခြားသောသူတွေရတယ်ဒါကိုဝေဖန်ပြစ်တင်မှုတွေရှိတာအန်ဒီတို့လည်းသိချင်ရတယ်အဲ့တကြောင်ပြဿနာတစုံတစ်ခုဖြစ်လာတယ်ဆိုလို့ရှိရင်တော့ဒါကိုအန်ဒီတို့ကတော့ညင်သာစွာကင်တယ်ဖို့အရေးကြီးတယ်အရင်ခေတ်မဟုတ်တော့ဘူးအခုဒီမိုကရေစီခေတ်ပွင့်နေမြင်သာတဲ့ခေတ်မှာပို့ပြီးတော့တည်ထားမယ်အချက်တည်းရှိတယ်လို့အန်ဒီပြောလိုတယ်အဲ့တော့အခုလို့ဒီလိုမအကျန်းဖက်မှုတွေနဲ့ပေးတော့တဲ့လူတွေဟာအစ်မတန်မှငေရွေတဲ့ခန့်လေးတွေပါတယ်ဆိတ်ချောင်းနဲ့ပါတယ်ဆစ်ရှင်းနဲ့ပါတယ်ပေါ့နော်အဲ့တည်းကြောင့်ဒါဒီလုံးဝမဖြစ်သင့်ဘူးဒါကိုပေါ့နော်စုံဆန်းစစ်စစ်ဖို့ထုတ်ဖို့တော့လိုအပ်တယ်လို့အန်ဒီနေနဲ့ပြောချင်တယ်
ပြည်သူ့လူထုကိုယ်စားလှယ်တော်ခင်စိုးဝေကပြောပြခဲ့တာပါ။အဲအစိုးရရဲ့စုံစမ်းစစ်ဆေးမှုတွေအပေါ်မှာစောင့်ကြည့်သွားမယ်လို့လည်းဆိုခဲ့ပါတယ်။အဲအရက်ဖက်ဖွဲ့စည်းတွေကြားလူခွင့်လှူရှားသူတွေကြားမှာအခုလိုမြောက်ဦးထီကေယုံပေါ်မှာအစိုးရရဲ့ကင်တွယ်မှုကပြင်းထန်လွန်တယ်လို့ဝေဖန်မှုတွေကရှိနေပါတယ်ဗျာ။အဲဒီကြောင်းတွေကိုကျွန်တော်ဆူရှက်ကတင်ဆက်ခဲ့တာပါ။